ပါကစ္စတန်နိုင်ငံဂူဂျာဝါလာမြို့မှာအစိုးရဆန့်ကျင်ရေးဆန္ဒပြချီတက်ဖွဲ့တွေကိုဥဆောင်လာတဲ့အတိုက်ခံကောင်းဆောင်အင်မန်ခန်းရဲ့ကားတနက်နေ့အပြစ်ခံရပြီးအပြန်အလှန်တိုက်ခိုက်မှုတွေဒီနေ့မှဖြစ်ပေါ်ခဲ့ပါတယ်။ကားကိုကြီးစံထိမှန်ခဲ့ပေမဲ့ခေါင်းဆောင်တန်းရမရခဲ့ဘူးလို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။အင်မန်ခန်းရဲ့ကားတန်းကိုလူတစုကလည်းကြောက်ခဲတွေနဲ့ပောက်ခဲ့ပါတယ်။အကျင့်ပြတ်ချစားနေတယ်လို့ဆွဆွဲပြီးဝန်ကြီးချုပ်နဝါရှရစ်အစိုးရကိုဖြုတ်ချဖို့အတွက်အင်မန်ခန်းနဲ့မွတ်စလင်တရားဟောဆရာတဟဲဦးကာတာရီတို့ဟာမြို့တော်အစ္စလာမဘတ်ကိုမော်တော်ယာဉ်တန်းကိုဥဆောင်ပြီးခြိတက်လာတာပါ။မြို့တော်အစ္စလာမဘတ်နဲ့မိုင်230ကျော်ကွာဝေးတဲ့လာဟိုးမြို့ကနေဂျာတာဘရီနေကလေးကအခုလိုခြိတက်လာခဲ့တာပါ။အစိုးရအနေနဲ့ဆန္ဒပြတာတွေကိုပိတ်ပင်ထားပေမဲ့အတိုက်ခံထောက်ခံသူတွေကိုခြိတက်ဖို့အတွက်မနေ့ကခွင့်ပြုခဲ့ကြတာပါ။မြို့တော်ကလမ်းမတွေမှာလုံခြုံရေးတပ်ဖွဲ့ဝင်2000ကျော်လောက်ကိုချထားပါတယ်။အင်တာနက်နဲ့မိုဘိုင်းဖုန်းလိုင်းတွေလည်းနေရာတော်တော်များများမှာရပ်ဆိုင်းထားပါတယ်။မြို့တော်အစ္စလာမဘတ်မှာတပိတ်စခန်းဖွင့်ပြီးဝန်ကြီးချုပ်ရှရစ်စင်ပေဖို့နဲ့နောက်ထပ်ရွေးကောက်ပွဲတစ်ခုမလုပ်ပေးမချင်းသူတို့ရဲ့ထောက်ခံသူတွေနဲ့အတူဆန္ဒပြမယ်လို့ကြေညာထားပါတယ်။ဝန်ကြီးချုပ်ရှရစ်အာနာရစီခဲ့တဲ့ပြီးခဲ့တဲ့နှစ်ကရွေးကောက်ပွဲမှာမဲမတမာမှုတွေနဲ့ပြည်နေတယ်လို့အင်မန်ခန်းကဆွဆွဲထားတာပါ။ဇွန်လကအစိုးရဆန့်ကျင်ဆန္ဒပြမှုတွေကိုရဲကဖြိုခွဲခဲ့ပြီးလွန်တဒါဇင်လောက်ထိဆုံးခဲ့ရတဲ့အတွက်တရားမျှတမှုပြန်ပေးဖို့ကိုလည်းကတ္တာရီကတောင်းဆိုနေတာပါ။အကြမ်းဖက်သမားတွေကိုနှိမ်နင်းတဲ့ဥပဒေတွေကိုသုံးပြီးသူ့ကိုထောက်ခံသူတွေကိုတာဝန်ရှိသူတွေကနှိမ်ကုတ်နေတယ်လို့လည်းကတ္တာရီကပြောပါရခင်ဗျာ။